ရခိုင်ပြည်နယ်အတွင်းမှာအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပေမဲ့လည်းစစ်ဘေးရှောင်စခန်းတွေမှာတင်းရှောင်နေရတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးသူတွေဒီလကုံနောက်ဆုံးထားပြီးကိုယ့်နေရက်ကိုပြန်ကြဖို့မြန်မာစစ်တပ်ဘက်ကဖိအားပေးနေပါတယ်။စစ်ဘေးရှောင်စခန်းတွေမှာခိုလုံနေတဲ့သူတွေကတော့လုံခြုံရေးအရာစိတ်မချသေးသလိုမြေမြုံမိုင်းအန္တရာယ်တွေကလည်းစိုးရိမ်နေကြောင်းနေရက်ပြန်ဖို့မလွယ်သေးဘူးလို့ကူညီဆောင်ရှောက်ပေးနေတဲ့စခန်းတာဝန်ခံတွေကပြောပါရယ်ရခိုင်ဒေသစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုအလိမ်မာတင်ပြပေးထားပါရယ
်ရခိုင်ပြည်နယ်အတွင်းစစ်ဘေးရှောင်စခန်းမှာနေထိုင်နေဒေသခံရွာသူရွာသားတွေအခုလအောက်တိုဘာလအကုန်နောက်ဆုံးထားပြီးနေရက်ပြန်ကြဖို့စစ်ကောင်စီဘက်ကဖိအားပေးတိုက်တွန်းနေတဲ့အကြောင်းစခန်းတာဝန်ခံတွေကပြောပါရယ်ရခိုင်ပြည်နယ်ကြောက်တော်မြို့မှာရှိတဲ့စစ်ဘေးရှောင်စခန်းတာဝန်ခံတွေကိုအထွေထွေအုပ်ချုပ်ရေးမှူးရုံးမှဒီကနေ့ခေါ်တွေ့ပြီးမိုးရာသီအကုန်စစ်ဘေးရှောင်တွေနေရက်ပြန်ဖို့အတိပေးလာတယ်လို့စခန်းတာဝန်ခံတဦးက VOA ကိုပြောပါရယ
်ဒီစစ်ချောင်းတွေဒီမိုးကုန်လာနဲ့သူတို့နေထိုင်တဲ့နေရက်ကိုပြင်ရမှာပေါ့ဒီစစ်ချောင်းစခန်းကိုနေတာလဲကြာလာပြီဆိုတော့နေရက်ပြင်ဖို့ကတော့မဖြစ်နိုင်ဘူးခုလာရှိကတော့နေရက်ပြင်ဖို့ဆိုတာကဒီနိုင်ငံရဲ့အခြေပုံမှမုန်တယ်တာပေါ့နော်ခုကခုလိုမျိုးပေါ့နော်နိုင်ငံရဲ့မတင်ညီတဲ့ရှိမှာပေါ့နော်နေရပြင်ခိုင်းတာမျိုးတကယ်လို့မျိုးပြင်ခိုင်းရင်လည်းဟိုစစ်ချောင်းနေအနေနဲ့တော့ဟိုပြင်ပြဖို့အနေနဲ့တော့မရှိဘူ
းစစ်ဆောင်လူဦးရေ3000ဝန်းကျင်ရှိထားတဲ့ကြောက်တော်မျိုးကစစ်ဘေးရှောင်စခန်းတစ်ခုမှာစက်တင်ဘာလတည်းတိုက်ပွဲအခြေအနေတွေကြောင့်လူဦးရေ900လောက်ထပ်တိုးလာပါတယ်ဇာနဲ့ရိတ်ခါလိုအပ်ချက်အတော်လေးလိုအပ်နေတဲ့အချိန်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်လည်းစစ်ဆောင်ဦးရေတစားထက်တစားထပ်ပြီးတိုးလာနေတယ်လို့ပြောပါတယ်တိုက်ပွဲအခြေအနေကြောင့်လုံခြုံရေးအကြောင်းပြပြီးလမ်းပတ်ဆက်သွယ်ရေးပိတ်ဆို့ထားတာကလည်းရခိုင်ပြည်နယ်မှာမကြခဏအကြုံနေရပါတယ်။ကုန်သွယ်ရေးပိုင်းကန့်တက်ခံနေရတာကလည်းဒေသရင်းနေထိုင်သူတွေအတွက်အခက်တွေ့နေရတယ်လို့စားနေရိတ်ခါကူညီသူတွေကပြောပါတယ်
။ဖွင့်ထားတာကတော့စစ်တွေကြောက်တော့လမ်းတွေကဖွင့်ထားတယ်လေ။ကျန်တဲ့လမ်းတွေကတော့အကုန်လုံးပိတ်ထားတယ်ဒီလိုပါလေ။ကျွန်တော်တို့စစ်တွေမောင်တော်စစ်တွေလူကြီးတောင်းဟောစစ်တွေမြောက်ဦးစစ်တွေပြီးတော့ပြင်းပြကျွန်တော်တို့ပေါ့နော်တောက်တော်ကနေဖလဲဝါဆိုကိုစိုးတာပေါ့အကုန်လုံးကိုပိတ်ထားတာဘာမှတော့မရဘူးကျွန်တော်တို့ဒီအလဲမိုင်းပြီးတော့တာနေအိခါတော့အခက်အခဲပြည့်သွားပြီပေါ့ကျွန်တော်တို့ကအခုချိန်ကျတော့တောင်တူရဲ့ချိန်မှာလဲစပားတွေကမကြံတော့ဘူးလीကျွန်တော်တို့ချိန်မှာရေတောင်တူအထဲမှာစပားတွေမကြံတော့အခုချိန်မှာလဲနေရောပိတ်လိုက်တော့ပုံပြီးတော့အခက်အခဲပြည့်သွားပြီပေါ့
ရခိုင်အေအေတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လကစပြီးစစ်ပြေးဒုက္ခသည်18,000ကျော်တိုးလာခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ရဲ့အခုလအစီရင်ခံစာမှာဖော်ပြထားပါတယ်စစ်ဘေးရှောင်ဒုက္ခသည်တွေကိုအတင်းအကျပ်ဖိအားပေးပြီးနေရက်ပြန်ခိုင်းတာတွေရှိနေပေမဲ့စစ်ရှောင်သူတွေကတော့လုံခြုံရေးအခြေအနေစိတ်မချတဲ့အတွက်အခက်ခဲတွေကြားနေရက်ပြန်နိုင်သေးမှာမဟုတ်သေးတဲ့အကြောင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းဒုက္ခသည်တွေကိုကူညီပေးနေသူတဦးကပြောပါရယ
်စစ်ဆောင်တွေရှိတော့သူတို့က public ရှိနေရင်ဖက်ကလည်းတိုက်လို့မရဘူးဖက်ကလည်းတိုက်ပွဲပေါ်ဆောင်လို့မရတော့ဘူးအခြေအနေမျိုးဆိုတော့သူတို့ကအတင်းအဓမ္မပေါ့နော်ကိုဆိုပြီးတော့ပြန်ဖက်တယ်ဒါပေမဲ့ကျွန်တော်တို့ဒီစားပလေးတွေကအခုဆစ်ဆောင်တွေကတော့မတော်ဘူးပေါ့နော်။မိုင်းကြောက်ရတယ်နံပါတ်1နံပါတ်2စားလိုက်ရခါကအခုကစိတ်ထားတော့ကျွန်တော်ကနံပါတ်1ငါလို့တင်ပါပဲ။နံပါတ်3ဒီတိုက်ပွဲမှာဈာမှာဒီလိုလက်နက်ကြီးတွေကရန်သူရှိပေမဲ့လည်းအခုကဖြစ်နေဆိုတော့ရန်တန်းပစ်တာဟိုရန်နော်တိုက်ပွဲဖြစ်တာမဟုတ်ဘူး။ဒါပေမဲ့သူတို့ကနေတိုင်းလိုလိုကနေပြီးတောင်းတန်းပေါ်တွေကနေပြီးလက်နက်ကြီးနဲ့ပစ်နေတာစိတ်ရှာနေပတ်တောင်းဟိုဆစ်ဘေးဆောင်တွေကလုံးဝမတော်ဘူး။အဲ့မဒီစစ်ဆောင်တွေအခုစစ်ခန်းတွေမှာလည်းစစ်ဆောင်စခန်းတွေမှာပဲနေလို့ဖြစ်ပြီးတော့ဒီလိုအဆုံးဖြတ်တာပေါ့နော်
။ကြားပြည်နယ်ကရင်နီနဲ့ရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေကြောင်းထွက်ပြေးခိုလုံနေကြရတဲ့စစ်ဆောင်သူတွေကိုလည်းနေရက်ပြန်ဖို့အတွက်ပြီးခဲ့တဲ့စက်တင်ဘာလအစောပိုင်းတုန်းကမြန်မာစစ်တပ်ဘက်ကအကြောင်းကြားတာတွေရှိခဲ့ပါတယ်။စစ်ဆောင်သူအများစုကတော့သူတို့ရဲ့နေရက်မှာတိုက်ပွဲတွေဆက်ရှိနေတယ်လို့တချို့ကလည်းမိုင်းအန္တရာယ်ကြောင့်မပြန်ရဲကြသေးဘူးလို့အကူအညီလိုအပ်နေသူတွေကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူကတသန်းကျော်အထိရှိတဲ့အကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှုရုံး UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်